လုံချုံရဲ့တပ်ဖွဲ့အပေါ်တာဝန်ယူမှုပြက်ကွက်နေပြီးတက်ကြွလှုပ်ရှားသူတွေနဲ့ရပ်ပတ်လူမှုအဖွဲ့အစည်းတွေပေါ်အစိုးရတွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေဖြစ်ပေါ်နေရကြောင်းအရှေ့တောင်အာရှဒေသအတွင်းလူခွင့်ရေးချိုးဖောက်မှုဆန်ရာစိန်ခေါ်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရတယ်လို့
အမ်နက်စတီအင်တာနက်ရှင်နယ်ကနိုင်ငံတကာလူမျိုးချမ်းသာကွင်အဖွဲ့ကြီးကထုတ်ပြန်တဲ့နှစ်ပတ်လည်အစဉ်ခံစားမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာလည်းအစိုးရအသစ်လက်ထက်မှာတိုးတက်တဲ့အပိုင်းနဲ့ဆုတ်ယုတ်တဲ့အပိုင်းနှစ်မျိုးစလုံးတွင်တွဲဖြစ်ပေါ်နေတယ်လို့တက်ကြွလှုပ်ရှားသူတွေကလည်းပြောပါတယ်။အပြည့်စုံကိုတော့ကိုစောဝင်းလိုင်ကတင်ပြပါပါရှင်။လွတ် ှုအခြေအနေတွေကိုတုံးသက်ထားတဲ့နှစ်ပတ်လည်အချိန်ခံစားမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလည်းဒီမိုကရေစီနိလန်တကျကျင်းပတဲ့ရွေးကောက်ပွဲကနေအနယ်ရီဥဆောင်တဲ့အယတအစိုးရတက်လာပေမဲ့လူ့အခွင့်အရေးကိစ္စရပ်တွေမှာတိုးတက်မလာပဲပြောင်းပြန်ပြန်သွားနေတာကိုတွေ့ရကြောင်း Amnesty ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူ့အခွင့်အရေးနဲ့ဆိုင်တဲ့ပြောင်းပြန်ပြန်သွားနေတဲ့ကိစ္စတွေထဲမှာတက်ကြွလှုပ်ရှားသူတွေကိုနောက်ဆက်မှုပြုတာတွေနဲ့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေပါဝင်ကြောင်း Amnesty ရဲ့တောင်အာရှနဲ့ Pacific ရေးရာညွှန်ကြားရေးမှူးချမ်ပါပတဲလ်ကပြောပါတယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလအတွင်းရိုဟင်ဂျာတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးအစီအစဉ်တွေကိုလှုပ်ဆောင်ခဲ့တာပါမလေးရှား၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့လာအိုစတဲ့နိုင်ငံတွေမှာလည်းပြည်သူတွေကသူတို့ရဲ့အခြေခံအခွင့်အရေးဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေကိုကျင့်သုံးရုံနဲ့တင်မယမနာချင်းချောက်ဖမ်းဆီးအပြစ်ပေးခံနေကြရတယ်လို့လည်းချမ်ပါပတဲကပြောပါတယ်ပြပန်းဆောင်ကစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာအစိုးရရဲ့လူခွင့်ရေးအခြေအနေဟာလဲတိုးတက်မှုရောဆုတ်ယုတ်မှုရောနှမျိုးစလုံးတွန်တွဲဖြစ်ပေါ်နေတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကာကွယ်ဆောင်ရွက်ရေးအသင်းမြန်မာနိုင်ငံကတွဲဖက်အတွင်းရေးမှူးလည်းဖြစ်ကိုရင်ကလည်းနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုဘူကြီးက VOE ကိုပြောပါတယ
် because of like the
data တချို့ဒေသတွေမှာတိုးတက်မှုရှိပေမဲ့လည်းကချင်နဲ့ဆန်ပီနယ်လူတချို့ဒေသတွေမှာတိုက်ပွဲတွေပြစ်ပတ်ခါတွေဆက်လက်ဖြစ်ပေါ်နေတာနောက်တရားမဝင်လဲရမြေသိမ်းဆီးမှုတွေဆက်လက်ဖြစ်ပေါ်နေရတဲ့ကြောင့်အခြေအနေတွေတိုးတက်လာတာကိုမတွေ့ရသေးပါဘူ
းအနေဒီအစိုးရကနိုင်ငံရေးအကျဉ်းသားတွေကိုပြီးခဲ့တဲ့နိစံပိုင်းမှာပြန်လွတ်ပေးခဲ့ပေမဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူ86ဦးထိမ့်သိမ်းခံထားရဆဲဖြစ်ပြီးတခြားနေရာလောက်ဟာလဲဆွေးကြေတင်ခံထားကြရတယ်လို့ကိုဘူကြီးကပြောပါတယ်အရှိတောင်အာရှတိုက်အတွင်းလူအခွင့်အရေးတဖြည်းဖြည်းလျော့ကျလာနေကြောင်းအထူးသဖြင့်အရဖက်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးဆိုင်ရာလူအခွင့်အရေးတွေလျော့ကျလာနေကြောင်း ICJ နိုင်ငံတကာဥပဒေပညာရှင်များကော်မရှင်ကဆမ်ဇာဖီရီကပြောပါတယ်ကမ္ဘောဒီးယားအာဏာပိုင်တွေဟာလဲတရားစီရင်ရေးစနစ်ကိုအလွဲသုံးစားပြုပြီးလူထုအခြေပြုအဖွဲ့အစည်းတွေကိုအပြစ်ပေးအရေးယူတာသူတို့ရဲ့အတန်းတွေတိတ်သွားအောင်လှုပ်ဆောင်တာတွေကိုပြုလုပ်နေကြောင်း Amnesty ကဆွဆွဲပြောကြားထားပါတယ်ပြီးခဲ့တဲ့ဇူလိုင်လအတွင်းနိုင်ငံရေးသုတေသီကမ်လေးဆိုသူဟာနေကင်းကြောင်တောင်မှာတနတ်နဲ့ပြစ်ဒဏ်ခံရတဲ့ဖြစ်ရမှာအစိုးရရဲ့ပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ်လွန်ခဲ့တဲ့တနေ့အတွင်းအရှိတောင်အာရှမှာလူခွင့်ရေးအပေါ်လေးစားလိုက်နာမှုနဲ့ပတ်သက်လို့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရကြောင်းလူခွင့်ရေးအလားအလာဟာလည်းစိုးရင်ပွဲကောင်းကြောင်းFIDH နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကအတွင်းရေးမှူး David Stothart ကပြောပါတယ
် In Thailand we're seeing human rights defenders and community based activists that continue to be targeted by the government just for their involvement in legitimate activities so anyone who speaks out could face criminal defamation
နိုင်ငံမှာလူ့ခွင့်ရေးကာကွယ်ဆောင်ရွက်သူတွေနဲ့လူ့ဖွဲ့စည်းအကျိုးဆောင်ရွက်သူတွေကိုအစိုးရကပြစ်မှတ်ထားအရေးယူတာတွေ့ရပါတယ်သူတို့ဟာဘာဥပဒေမှချိုးဖောက်တာမဟုတ်ပဲလူခွင့်အကြောင်းလူသိရှင်ကြားပြောကြတဲ့အတွက်စစ်စိုးရကချက်မှတ်တဲ့ဥပဒေအရအရေးယူတာပါဒီလိုနည်းနဲ့လွတ်လပ်မှုကိုနှိပ်ကွပ်တာမို့ဒါဟာသိက္ကိုစိုးဝါပါတယ
်မလေးရှားနိုင်ငံမှာလည်းလွတ်လပ်စွာပြောဆိုခွင့်ဆန္ဒဖော်ထုတ်ခွင့်နဲ့စုဝေးခွင့်တွေကိုနှိမ်နှင်းဖြိုခွင်းလာနေတာကိုတွေ့ရကြောင်းလဲ Amnesty ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ထိုင်းနိုင်ငံအတွင်းမှာလည်းလူခွင့်ရေးနဲ့ဆိုင်တဲ့တင်းကြပ်ထိန်းချုပ်မှုတွေဖြစ်ပေါ်နေတာမှာနိုင်ငံရေးအရသဘောထားမတိုက်ဆိုင်သူတွေအနေနဲ့ငြင်းငြမ်းစွာထုတ်ဖော်ပြောဆိုသူပဲဖြစ်ဖြစ်ဆန္ဒပြသူကိုပဲဖြစ်ဖြစ်စစ်တပ်အာဏာပိုင်တွေကထိ ंछ ုတ်ကန့်တမှုတွေပြုလုပ်လာနေတယ်လို့ဆိုပါတယ်လူခွင့်ရေးခုခံကာကွယ်သူတွေကိုယ်တိုင်အာဏာပိုင်တွေရဲ့ပြစ်မှတ်ထားတိုက်ခိုက်ခြင်းခံနေကြရတယ်လို့45 Rights အဖွဲ့က Amy Smith ကပြောပါတယ်
Not only people being
prosecuted and persecuted through very
unjustified. ဒီဟာတရားမမျှတတဲ့ဆက်ဆွဲချက်တွေနဲ့အရေးယူခံကြရပါတယ်။ထုတ်ဖော်ပြောကြလို့အသက်အန္တရာယ်ချိန်ချောက်ချင်းခံရတယ်။ရိုက်နဲ့နှောက်ယှက်ခံခဲ့ကြရပါတယ်။ဒါတွေကိုဖိနှိပ်တဲ့အစိုးရတွေကလုပ်နေတာဖြစ်ပြီးတော့ဒီနည်းနဲ့လူတွေကိုလူအခွင့်အရေးနဲ့ပတ်သက်ပြီးတော့ထုတ်ဖော်မပြောနိုင်အောင်လို့ဗဇက်ပိတ်ခဲ့ကြတာဖြစ်ပါတယ်။
ဒေသတွင်းကဗီယက်နမ်၊အင်ဒိုနီးရှား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေအစိုးရအဖွဲ့ကဥဆောင်ပြုလုပ်တဲ့မူရီစေဝါတိုက်ဖြည့်ရေးစစ်ဆင်ရေးအတွင်းအာဏာပိုင်တွေနဲ့တခြားတာဝန်သိပြည်သူတွေလို့ဆိုသူတွေရဲ့လက်ချက်ကြောင့်လူပေါင်း 9,000 ဝန်းကျင်သေဆုံးခဲ့ပြီးဖြစ်တယ်လို့လည်း Amnesty International ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ။